အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကလေတန်းနဲ့အထက်တန်းကျောင်းတွေမှာမြန်မာစာကိုရွေးချယ်စရာဘာသာစကားတစ်ခုအနေနဲ့သင်ကြားခွင့်ရလာပြီ။သင်ကြားပေးမယ့်ဆရာအလုံလောက်ရရှိနိုင်ရေးအပါအဝင်အခြားအခက်အခဲတွေရှိနေသေးတယ်လို့အဲ့ဒီဒေတာမှာမြန်မာစာသင်ကြားခွင့်ရရေးဥဆောင်လှုပ်ရှားနေသူတူကပြောပါတယ်။ဒါပေမဲ့မြန်မာစာကိုသင်ကြားခွင့်ရလာတာကြောင့်အမေရိကန်ရောက်မြန်မာကလေးတွေအတွက်ကြီးမားတဲ့အကျိုးရလဒ်တွေရလာလိမ့်မယ်လို့လည်းသူကဆိုပါတယ်။ဆက်တွင်မြင်းမြန်းထားတဲ့ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
2019နှစ်တကောင်စင်းကောက်ခံမှုအရအမေရိကန်တနိုင်ငံလုံးမှာအခြေချနေထိုင်တဲ့မြန်မာနိုင်ငံသားတသိန်းကျော်ရှိတယ်ဆိုပေမဲ့လက်တွေ့မှာဒီထက်မကများနိုင်တယ်လို့တချို့ပညာရှင်တွေကသုံးသပ်ကြပါတယ်အဲ့ဒီမြန်မာနိုင်ငံသားတွေကမှနိုင်ငံရေးဘာသာရေးစတဲ့နောက်ခံအကြောင်းအမျိုးမျိုးနဲ့အင်ဒီယားနာပြည်နယ်မှာအခြေချနေထိုင်ခွင့်ရတဲ့မြန်မာနိုင်ငံသားတောင်းကနန်းနဲ့ရှိနေပါတယ်အင်ဒီယားနာပြည်နယ်အစိုးရက2015ခုနှစ်မှာထုတ်ပြန်တဲ့စည်းရုံးအရအိန္ဒိယနာပိုလစ်မြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကအများဆုံးဖြစ်ပြီးဒုတိယအများဆုံးကတော့ Fort Wayne မြို့ဖြစ်ပါတယ်။အိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားကိုနိုင်ငံခြားသားဘာသာစကားတစ်ခုအဖြစ်သင်ကြားခွင့်ကိုပြည်နယ်အစိုးရက EP19ရက်နေ့ကစပြီးခွင့်ပြုလိုက်ပါတယ်။ဒေါ်ဆန်းစုကြည်နေအကျယ်ချုပ်ကလွတ်လာပြီးနောက်ပိုင်း NLD ပါတီခေါင်းဆောင်တဦးအနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ခဲ့တဲ့2012ခုနှစ်ကစပြီးအိန္ဒိယနာပြည်နယ်မှာမြန်မာဘာသာစကားသင်ကြားခွင့်ရလာအောင်ကြိုးပမ်းခဲ့ရတာဖြစ်တယ်လို့ Fort Wayne မြို့ကကျောင်းဆရာတူဖြစ်တဲ့ဦးကျော်သိန်းစုကပြောပါတယ်အမေရိကန်မှာနွေရာသီကျောင်းပည့်ရပြီးလာမယ့်စာသင်နှစ်အတွက်ကျောင်းတွေပြန်ဖွင့်ချိန်ဩဂုတ်လထဲမှာမြန်မာကျောင်းသားထောင်ကနန်းချီရှိတဲ့ East Allen မြို့ကအလဲတန်းကျောင်းနဲ့အထက်တန်းကျောင်းတွေမှာမြန်မာဘာသာစကားကိုစတင်ပို့ချမှာဖြစ်ပါတယ်ဒါပေမဲ့လက်တလုံးအခြေအနေအရမြန်မာစာသင်ကြားပေးမဲ့ဆရာအလုံးအလောက်ရှိမလာမှာကိုစိုးရိမ်မိတယ်လို့ကျောင်းဆရာဦးကျော်သိန်းစိုးကပြောပါတယ်
။အာမလောက်ဘူးအများကြီးရှားလိမ့်မယ်။ကျွန်တော်ကတော့တင်နိုင်တယ်။တခြားလူတွေကတော့တင်ဖို့ဆိုရင် master ပြီးအောင်လုပ်ရမယ် education နဲ့ရအောင်လုပ်ရမယ်။မရောက်လို့ရှိရင်တော့နောက်ဆုံးမလောက်လို့ရှိရင်တော့အဲဒီကျောင်းဦးကြီးကိုဟို request လို့ရှိရင်ကျောင်းဦးကြီးကတော့ nation wide search ပေါ့ဗျာ။တနင်္ဂနွေလုံးမှာဖွင့်ပြီးတော့ရှားလိမ့်မယ်။ဗျာမြန်မာလာဆရာလိုရဆိုလို့ရှိရင်တို့ရဲ့ကျောင်းရဲ့ website ကနေပြီးတော့တို့အလုံးလက်ခံလိမ့်မယ်မြန်မာနိုင်ငံကလည်းပဲအနည်းဆုံးဟိုမြန်မာစာနဲ့မဟာဘွဲ့ပြီးသားတဲ့ဆရာတွေပေါ့လေအဲ့ဒီဆရာတွေနဲ့ပဲကျွန်တော်တို့ပညာရေးဝန်ကြီးနဲ့စာကျွန်တော်လက်မှတ်ထိုးပြီးတော့နှစ်ပတ်လေတစ်နှစ်ပတ်လုံးမှာဟိုစာချုပ်ချုပ်ပြီးတော့လာလို့ရအောင်တော့ဟိုတနည်းမို့တနည်းအဖြေရှာပြီးတော့ဆရာတွေကတော့ဖြည့်ရမှာပဲဗ
ျဒီလိုအခက်အခဲတွေရှိပေမဲ့လည်းရေရှည်မှာတော့အမေရိကန်ရောက်မြန်မာကလေးတွေအတွက်ရောမြန်မာပြည်အတွက်ပါအကျိုးရှိလာနိုင်တယ်လို့ဦးကျော်သိန်းစိုးကပြောပါတယ
်ဟိုနံပါတ်၁ကမိဘတွေနဲ့ဆက်သွယ်ရတဲ့အခါမှာအဆင်ပြေမယ်။တင်ရိုးထဲမှာကျွန်တော်တို့ကဟိုမြန်မာဘာသာစကားရောသူကာချောရင်ကျေးမှုနဲ့အမှုပညာတွေကိုတွဲတင်တဲ့ခါကျတော့ဒီသူတို့ရင်ကျေးမှုကိုပို့ပြီးတော့ခြုံငုံနားလည်နိုင်မှာပေါ့လေ။တတိယအချက်ကတော့သူတို့ဟို high school တွေမှာ credit ရမယ်။ပါစာမကုန်မဲနဲ့အခမဲ့တင်လို့ရမယ်။သူတို့ high school ပြီးတော့လွတ်ကန်လျှောက်လို့ရှိရင်သူတို့အတွက်မြန်မာဘာသာစကားကိုဂါဂရဏပြောတတ်တယ်ဆိုတဲ့ဟာဟိုအဖိုးမဖြတ်နိုင်တဲ့အချက်ပေါ့လေ။အခုကမြန်မာနိုင်ငံအတိုင်းပြည်ပြန်လဲတည်ဆောက်နေတဲ့ခါကျတော့သူတို့လည်းအုတ်တစ်ချက်တဲတပွင့်အနေနဲ့တော့ပါနိုင်ဖို့အခွင့်အရေးပိုကောင်းတာပေါ့ဗျာမြန်မာနိုင်ငံအတွက်လည်းပဲရည်ရှိမှအကျိုးရှိမယ်သို့တော့သူတို့စမဲ့အတင်ယုံညွှန်းတဲ့ကမြန်မာနိုင်ငံတင်ယုံညွှန်းတဲ့မတူလုံးဝမတူသူတို့တင်မဲ့တင်ယုံညွှန်းတဲ့ကနိုင်ငံညာဘာသာတင်တဲ့တက္ကသိုလ်မှာတင်တဲ့တင်ယုံညွှန်းတဲ့တွားဆင်လိမ့်မယ
်အမေရိကန်ပြည်ထောင်စုကအထက်တန်းကျောင်းတွေမှာနိုင်ငံညာဘာသာစကားတစ်ခုကိုမယူမနေရပြဋ္ဌာန်းထားပြီးစပိန်တရုတ်ပြင်သစ်ဂျာမန်ကိုရီးယားဂျပန်စသဖြင့်အတန်းပညာအတွက်လိုအပ်တဲ့အမှတ်ခရက်ဒစ်ရတဲ့ဘာသာရပ်တစ်ခုအနေနဲ့သင်ကြားရတာဖြစ်ပါတယ်။အဲ့ဒီဘာသာစကားသင်ကြားမှုနဲ့ပတ်သက်လို့မူရင်းဘာသာစကားပြောသက်ဆိုင်ရာနိုင်ငံတွေကလည်းအကူအညီနဲ့ပံ့ပိုးမှုတွေပေးကြပါတယ်။အိန္ဒိယနာပြည်နယ်အပြင်မြန်မာအများစုနေထိုင်ကြတဲ့ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်၊မေရီလန်းစတဲ့ပြည်နယ်တွေကကျောင်းတွေမှာလည်းမြန်မာစာသင်ကြားခွင့်ရလာအောင်အဲ့ဒီပြည်နယ်တွေမှာရှိတဲ့မြန်မာလူမျိုးတွေအနေနဲ့ကြိုးပမ်းအားထုတ်သင့်တယ်လို့ဦးကျော်သိန်းစိုးကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုကကျောင်းတွေမှာအခုလိုမြန်မာစာကိုသင်ယူလာကြတာကြောင့်မြန်မာပြည်ကမြန်မာစာကျွမ်းကျင်တဲ့ဆရာတွေအတွက်လည်းအမေရိကန်ပြည်ထောင်စုမှာမြန်မာစာသင်ကြားပေးတဲ့ဆရာအဖြစ်နဲ့အလွတ်လွတ်နိုင်တဲ့အခွင့်အရေးတွေနောက်မှပေါ်လာနိုင်တယ်လို့ပြောပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။